Welcome to the Voice of America in Burmese.
ညနေခင်းမှာသွားရရှင်များရှင်မေဂန်ဒီတောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်စက်တင်ဘာလ6ရက်သောကြာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဂိုင်းနိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကြံညာအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါဇင်မာဘွေနိုင်ငံသမ္မတဟောင်းရောဘတ်မူဂါဘီအသက်65နှစ်မှာကွယ်လွန်သွားပါတယ်ဒိုရီယန်ဟာရီကိန်းမွန်တိုင်းဟာအမေရိကန်ရှေ့ပိုင်းမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုဝင်ရောက်တိုက်ခတ်နေပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တရောက်သတင်းတွေမှာတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်ရင်မြန်မာဘင်္ဂလားနှစ်နိုင်ငံအစိုးရတွေစ조사ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ပါတယ်ဒါပေမဲ့လို့ပြန်လို့တဲ့ဆန္ဒရှိတဲ့ဟိန်းနူဘာသာဝင်တွေကိုပထမအဆင့်ပြန်ပို့ရေးအမြန်ဆုံးစတင်ဖို့စ조사နေပါတယ်
ဒီရင်းဒီပါတာဝင်တွေကိုပဲတီးကြစပို့ပေးဖို့တို့မှအခက်အခဲရှိတယ်ဆိုပြီးတော့တို့ပြောတာရှိပါတယ
်မြန်မာနိုင်ငံသားရေးဌာနရဲ့အမြဲတမ်းအတွင်းဝင်ပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးတော့ဒီ2019ခုနှစ်အတွက် Raymond Magsaysay ဆုရှင်မြန်မာနောက်အက်ဒီတာချုပ်ကိုဆွေဝင်းရဲ့မြန်မာသတင်းစီးစင်းမှုအပေါ်သုံးသက်ချက်ရိုက်တာနဲ့မေးမြန်းခန်းတဲ့အတူမြန်မာမျိုးစက်တဲ့လူငယ်တွေအနေနဲ့ကိုယ်တိုင်ပြည်ကငြိမ်းချမ်းရေးတွေအကြောင်းအရာတွေကိုလေ့လာသုတေသနလုပ်ပြီးတော့အသုံးပြုဖို့ငြိမ်းချမ်းရေးဆောင်ရွက်နေသူတွေကတိုက်တွန်းတဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်းဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ဇင်မာဘွေနိုင်ငံသမ္မတဟောင်းရောဘတ်မူဂါဘီအသက်65နှစ်မှာကွယ်လွန်သွားပါတယ်။သမ္မတဟောင်းမူဂါဘီကွယ်လွန်ကြောင်းကိုလက်ရှိသမ္မတ Emmerson Mnangagwa က Twitter လူမှုကွန်ရက်ပေါ်ကနေအသိပေးခဲ့ပါတယ်။နိုင်ငံရဲ့ဖခင်ကြီးလို့သမ္မတ Mnangagwa ကပြောဆိုပြီးတော့အင်မတန်စိတ်မကောင်းဖြစ်ကြောင်း Twitter ပေါ်မှာရေးသားပါတယ်။ဇင်မာဘွေနိုင်ငံဗြိတိန်လက်အောက်ကနေလွတ်လပ်ရေးရခဲ့တဲ့1980ကစပြီးတော့ရောဘတ်မူဂါဘီဟာနှစ်ပေါင်း38နှစ်ကြာနိုင်ငံကိုအုပ်ချုပ်ခဲ့တာပါ။ဇင်မာဘွေသမ္မတဟောင်းမူဂါဘီကိုတချို့ကလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့တော်လှန်ရေးသမားတယောက်လို့မြင်ကြသလိုတချို့ကလည်းအာနာရှင်တယောက်လို့မြင်ကြပါတယ်။သူ့ရဲ့ဇနီး Grace မူဂါဘီအာနာလွှဲပေးဖို့ပြင်ဆင်နေတဲ့ဆိုတော့စိုးရိမ်မှုတွေထွက်ပေါ်နေချိန်2019ခုနှစ်တုန်းကစစ်တပ်ရဲ့ဖိအားပေးမှုကြောင့်သမ္မတမူဂါဘီအာနာကနေဆင်းပေးခဲ့ရပါတယ်။နိုင်ငံလွတ်မြောက်ရေးကိုဥဆောင်ခဲ့သူတယောက်ဖြစ်တဲ့မူဂါဘီအာနာရလာခဲ့ပြီးတဲ့နောက်နိုင်ငံစီးပွားရေးတိုးတက်အောင်လုပ်ခဲ့ပေမဲ့နောက်ပိုင်းမှာအတိုက်အခံတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တဲ့အထိလူခွင့်ရေးချိုးဖောက်တယ်လို့ဝေဖန်ခံခဲ့ရပါတယ်။တက်ဂရစ်2000လုံးကနိုင်ငံတွေကလူပြူတွေပိုင်းတဲ့လေယာဉ်တွေကိုတိမ်းဆဲပြီးတော့လူမဲတွေကိုလွှဲပြောင်းအလဲလုပ်ခွင့်ပြုခဲ့တာကြောင့်အနောက်နိုင်ငံတွေကမူဂါဘီနဲ့သူ့ရဲ့မဟာမိတ်တွေပေါ်မှာတန်ခတ်အရေးယူခဲ့ကြပါတယ်။2008ခုနှစ်တုန်းကလည်းဇင်ဘာဘွေဒေါ်လာငွေကြေးဖောင်းပွားမှုရာခိုင်နှုန်းတန်230ကျော်အထိမြင့်တက်ခဲ့တဲ့အတွက်ငွေစနစ်ကိုဖျက်သိမ်းခဲ့ရပါတယ်။ဇင်ဘာဘွေသမ္မတဟောင်းဟာစင်ကာပူစစ်ရုံတစ်ခုမှဆေးကုသမှုခံယူရင်းကွယ်လွန်သွားတာဖြစ်ပါတယ်
။တောင်အာဖရိကနိုင်ငံမှာတော့ဒီဘတ်ထဲဖြစ်ခဲ့တဲ့နိုင်ငံခြားသားဆန့်ကျင်အကြမ်းဖက်မှုအတွင်းထိခိုက်ပျက်ဆုံးခဲ့ရမှုတွေကိုစုံစမ်းအကဲဖြတ်ဖို့လှုပ်ဆောင်နေပါပြီ။တနင်္လာနေ့ကစခဲ့တဲ့ဒီအကြမ်းဖက်မှုအတွင်းလူ10ဦးသေဆုံးခဲ့ရပြီးနောက်ထပ်လူများပြားဒဏ်ရာရခဲ့ကတခြားအာဖရိကနိုင်ငံတွေနဲ့ဆက်ဆံရေးပါထိခိုက်ခဲ့ရတယ်လို့တောင်အာဖရိကရာရှိတွေကတော့ဆိုထားပါတယ်။ဒီအကြမ်းဖက်မှုတွေကိုတောင်အာဖရိကနိုင်ငံသားကုန်တင်ထရက်ကားမောင်းသူတွေနဲ့လူတချို့ကဦးဆောင်ခဲ့ပြီးတောင်အာဖရိကနိုင်ငံဘွားတွေရဲ့အလုပ်ကိုင်တွေကိုဒီနိုင်ငံခြားသားရွှေ့ပြောင်းလာသူတွေကလူယူနေကြတယ်လို့စွပ်စွဲခဲ့ကြပါတယ်။ရုပ်မြင့်သံကြားကနေမေကွန်းပြည်ရမှာသမရစီရယ်ရာမာဖိုစာကဒီအကြမ်းဖက်တိုက်ခတ်မှုတွေပေါ်ဆန့်ကျင်ဝေဖန်လိုက်ပြီးဘလူမျိုးဒေါသတွေမကျေနပ်မှုတွေနာကျင်မှုတွေကိုအကြောင်းပြပြီးကိုမှအခုလိုတမင်ရွယ်ဖြက်စည်းတာရာဇဝတ်မှုမြောက်တာတွေလုပ်လို့မရဘူးလို့ဆိုလိုက်ပါတယ်။သမ္မတရမဖိုဆာကဆက်ပြီးဘလို့စင်ကြီးနဲ့မှနိုင်ငံသားအိမ်တွေစီးပွားရေးလုပ်ငန်းတွေကိုအကြမ်းဖက်တိုက်ခိုက်လို့မရဘူး။နိုင်ငံသားမုံဒီရေပဲဖြစ်ဖြစ်တခြားဘလို့သီးမခံနိုင်တာပဲဖြစ်ဖြစ်အခုလိုအကြမ်းဖက်ဖို့စင်ကြီးအဖြစ်သုံးလို့မရနိုင်ဘူးလို့ဆိုပါတယ်။သမ္မတရမဖိုဆာကပဲမြို့တော်ပရီတိုရီးယားနဲ့ဂျော့စ်နာဘတ်စ်မြို့ကြီးတွေမှာတည်ရှိတဲ့နိုင်ငံရှိပြပိုင်းဂေါထန်ပြည်နယ်မှာလူပေါင်း400ကျော်ကိုဖမ်းဆီးကြပြီးဖြစ်တယ်လို့ဆိုပါတယ်။မနေ့ကတော့မြို့တွေထဲမှာလုံခြုံရေးအသင့်နေချမြင့်ထားပြီးရဲတွေကင်းလဲ့နေကြကဒီအကြမ်းဖက်မှုတွေစရော့ချလာပုံရပေမဲ့တချို့နိုင်ငံကြားသားရွှေ့ပြောင်းလာသူတွေကတော့နိုင်ငံထဲမှာဆက်နေဖို့စိုးရင်ကြောင်ထုတ်ပြောနေကြပါတယ်ခင်ဗျ။
ဒီကနေ့တောက်ကြနေ့မှာဒိုရီယာမုန်တိုင်းဟာဒီဟာရီကိန်းပြင်းအားအဆင့်1ကိုလျှော့သွားပေမဲ့အမေရိကန်ပြည်ထောင်စုအရှေ့ခြမ်းကတောင်နှင်းမြောက်ကယ်ရိုလိုင်းပြည်နယ်တွေမှာဒီလေဆင်နှမောင်းတိုက်ခတ်မှုတွေမိုးကြီးရေလျှံမှုတွေဖြစ်ပွားနေပါတယ်။နိုင်တော်တော်ကြကြအတွင်း မြောက်ကယ်ရိုလိုင်းနာကန်ယိုရန်တွေနားနဲ့ကန်ယိုရန်တွေပေါ်ကိုမုန်တိုင်းပဟိုဖြတ်သွားနေအောင်မဲလို့အမေရိကန်ဟာရီကိန်းဌာနကတောက်ချာနေအစောပိုင်းမှာပြောကြားခဲ့ပါတယ်။အဲဒီနောက်မုန်တိုင်းပဟိုဟာမြောက်ပိုင်းကိုရွှေ့သွားနိုင်ပြီးနယူးအင်္ဂလန်ကန်ယိုရန်တွေဘက်ကိုစနေနေ့မနေ့ပိုင်းရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်။တောက်ချာနေမနေ့6နာရီမှာမြောက်ကယ်ရိုလိုင်းနာပြည်နယ်တွေကစီတာဂ ရှိတဲ့ပြည်သူတွေဟာသူတို့ရဲ့ဘဝတွေကိုပြန်လည်စတင်နိုင်ဖို့ကြိုးစားနေကြပါတယ်။အဘာဂိုနဲ့ Grand Bahama ကျွန်းတွေနာကျွန်းတွေမှာအသက်ရှင်ကျန်နေနိုင်သူတွေကိုနိုင်ငံတကာကူညီကယ်ဆယ်ရေးတွေကလိုက်လံရှာဖွေနေပါတယ်။မုန်တိုင်းနဲ့ဆူဆူဝဝခံရတဲ့နေရာတွေမှာနေအိမ်တွေဟာခြေမွပျက်စီးကုန်ပါတယ်။ကြာတာပြင်းနေနှောင်းမိုက်အထိတည်ရသလောက်ဘာဟာမာမှာမုန်တိုင်းကြောင့်တည်ဆုံးသူဟာ30ထဲမှနေရှိပါတယ်။တည်ဆုံးသူအရွက်အကြီးအတွက်တိတိတတ်တာများလာနိုင်တယ်လို့ဘာဟာမာကျန်းမာရေးဝန်ကြီးကသတိပေးထားပါတယ်။ဘာဟာမာကွန်ကန်တော်မှာလည်းဒီအမေရိကန်ကမ်းခြေဆောင်တပ်နဲ့ဗြိတိန်တော်ဝင်ရေတပ်တင်မော့တွေတောက်ချပြီးတော့လိုအပ်တာတွေကိုကူညီပေးနေပါတယ်။ကုလသမဂ္ဂကလည်းအသက်စားသုံးနိုင်မယ့်အစားအစာ၈တန်နဲ့ဂျိုရုဆက်သွယ်ရေးပစ္စည်းတွေကိုပေးပို့ထားပါတယ်။
အမေရိကန်နဲ့တရုတ်ကြားကုန်သွယ်ဆွေးနွေးပွဲတွေကိုပြန်ဆဖို့သဘောတူခဲ့ပြီးမှအမေရိကန်စတော့ဈေးကွက်မြင့်တက်သွားပါတယ်။ဒီကမ္ဘာအခြေစုံစီးပွားရေးနိုင်ငံကြီးနှစ်ခုကြားသင်းကုန်ခွန်ပြန်လည်တိုးမြင့်မှုတွေနဲ့မတိကျမှုတွေဖြစ်နေချိန်မှာနောက်တစ်ချိန်ဆွေးနွေးပွဲဖြစ်နိုင်မနိုင်ပေါ်ရင်းနှီးမြှုပ်နှံသူတွေကြားမကြခင်လူတွေကစိုးရိမ်မှုတွေမြင့်တက်လာခဲ့ပါတယ်။အခုတော့နှစ်နိုင်ငံအဆင့်မြင့်ကိုယ်စားလှယ်အဆင့်ကုန်သွယ်ဆွေးနွေးပွဲကိုအောက်တိုဘာလဆန်းမှာပြန်ဆတော့မှာဖြစ်ပြီးတိုးတက်မှုရှိလာနိုင်တယ်လို့တရုတ်ဘက်ကအကောင်းမြင်ပါတယ်။တရုတ်ကွန်ဒွေဝန်ကြီးဌာနပြောခွင့်ရဂေါဖန်ကလာမယ့်73ချိန်မြောက်တရုတ်အမေရိကန်အစိုးရစီးပွားရေးနဲ့ကွန်ဒွေဆွေးနွေးပွဲအတွက်နှစ်ဖက်ပြင်ဆင်မှုတွေပြည့်ပြည့်စုံစုံလုပ်နေပြီးတိုးတက်မှုကြီးကြီးမားမားရလာဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ဒီလာထဲမှာလည်းနှစ်နိုင်ငံလက်ထောက်ရာရှိစဉ်တွေ့ဆုံပွဲတစ်ခုလုပ်ဖို့ရှိနေပြီးဒီပွဲကအတိတ်ပဲရှိတဲ့တိုးတက်မှုတွေရဖို့အတွက်အခြေခံအသေးစိတ်အချက်အလက်တွေကိုကြိုတင်ညှိနှိုင်းကြဖို့ဖြစ်တယ်လို့တရုတ်ဘက်ကဆိုပါတယ်။တကယ်တော့အမေရိကန်နဲ့တရုတ်ကြားစစ်မြေကွန်ဒွေဆွေးနွေးပွဲတွေဇူလိုင်လတည်းကဆက်မရှိခဲ့ပဲနှစ်ဖက်အပြန်အလှန်ကွန်ဒွေစစ်ပွဲတွေသာဒီတစ်ပတ်တည်းဆက်ရှိနေချိန်မှာအခုလိုမျှော်လင့်ချက်တွေထွက်ပေါ်လာတာပါခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9ဒိုမီတာ19 kHz 1068ညလိုက်ဒိုမီတာ19 kHz 15965နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရှင
်။သာသနာညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ကချင်နှစ်ချင်းခရီးအဖွဲ့ချုပ် KBC ဥက္ကဋ္ဌတိတ်ခါတော်ရဆရာတော်ကလမ်ဆောင်ဆောင်ကိုစစ်တပ်ကတရားစွဲဖို့ပြင်ဆင်နေတဲ့အပေါ်မှာအမေရိကန်အစိုးရက evidence စိုးရိမ်နေလို့အမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ခရီးယန်ဘာသာဝင်တွေဘာသာရေးဖိနှိပ်ခံရတဲ့ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျွန်လာရုံးကအင်ပြူတော်မှတွေ့ဆုံစဉ်မှာဆရာတော်ကလမ်ဆောင်ဆောင်ကရှင်းပြခဲ့တယ်လို့လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်စစ်တပ်အပေါ်အမေရိကန်အရေးယူတန်းခတ်တာကိုကြိုးဆိုတယ်လို့ပြောကြားခဲ့တာပါ။လွတ်လပ်စွာဖော်ထုတ်ပြောဆိုတာနဲ့လူ့အခွင့်အရေးကိုကာကွယ်ဆောင်ရွက်တဲ့အပေါ်ထောက်ခံကြောင်းပြောကြတာကိုရာဇဝဲမှုအဖြစ်သဘောမထားတင်ဘူးလို့အမေရိကန်အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆရာတော်ကလမ်ဆမ်ဆန်ဟာကချင်ပြည်နယ်ထဲကပဋိပက္ခတွေကြောင့်အိုးအိမ်ပြည့်ထွက်ပြေးတိမ်းရှောင်နေရသူတွေအရေးကိုရေရှည်ဖြည့်ဆင်းပေးနိုင်ဖို့မနာမနေစ조사နေသူဖြစ်တယ်လို့လည်းပြောထားပါတယ်။သူအပေါ်စစ်တပ်ကတရားစွဲဖို့စ조사မှုကြောင့်ထောင်ထဲချီတဲ့ရွာပေါင်းရွာရှောင်ဒုက္ခသည်တွေကိုကူညီပေးနေတဲ့သူ့ရဲ့လုပ်ငန်းတွေကိုထိခိုက်မယ်လို့အမေရိကန်အစိုးရရဲ့ထုတ်ပြန်ချက်မှာထောက်ပြထားပါတယ်။ဝါရှင်တန်မြို့တော်မှာသမ္မတထရမ့်နဲ့တွေ့ဆုံစဉ်တုန်းကကချင်ပြည်နယ်ရင်းကတိုက်ပွဲတွေအကြောင်းနဲ့ခရီးယန်ဘာသာဝင်တွေနှိတ်ကုတ်ခံရတဲ့အကြောင်းတွေကိုဆရာတော်ကလမ်ဆောင်ဆောင်ပြောကြားခဲ့ကြောင်း World News Now Facebook page မှာဖော်ပြခဲ့တဲ့အတွက်ဥပဒေအရအရေးယူပေးဖို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဘုံမူကြီးတန်းထိုက်ကမြေကြီးနာတရားရုံးမှာဩဂတ်လ26ရက်နေ့တုန်းကလျှောက်ထားခဲ့တာဖြစ်ပါတဲ့သူ့ရဲ့အမှုကိုဘယ်လိုဆက်လက်ဆောင်ရွက်မယ်ဆိုတာကိုတော့ September 9ရက်မှာဆုံးဖြတ်ဖို့ရှိနေပါတယ်
လူခွင့်ရေးချိုးဖောက်မှုအနှိမ့်ထိုင်ရုံတွေတားဆီးရေးမှာနောက်တစ်ခေါက်ထပ်မကြဆုံးရအောင်ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့မြန်မာနိုင်ငံမှာလုပ်ရက်နဲ့တက်သေးတရားဖို့လိုနေပြီလို့လူခွင့်ရေးအဖွဲ့16ဖွဲ့ကစာရေးတိုက်တွန်းလိုက်ပါတယ်။အရင်ဆယ်စုနှစ်တုန်းကတရုတ်လင်ကာမှာအရက်သားအစုလိုက်တွန်းလိုက်တည်ခဲ့ရတာကိုကုလသမဂ္ဂဘက်ကမတားနိုင်ခဲ့ပြီးမှနောက်တစ်ခေါက်လာတယ်မဖြစ်စေရဘူးလို့ကတိပေးခဲ့ပေမဲ့အခုတော့မြန်မာနိုင်ငံမှာထပ်ဖြစ်နေတဲ့ဒါကြောင့်အခုဆက်မဖြစ်အောင်အပြောနဲ့သာမဟုတ်ပဲလက်တွေ့လုပ်ပြရတော့မယ်လို့ဒီအဖွဲ့တွေကထောက်ပြလိုက်ပါတယ်။အ Amnesty International လူခွင့်ရေးအဖွဲ့ Human Rights Watch လူခွင့်ရေးဆောင်ကြီးအဖွဲ့ လူခွင့်ရေးဆိုင်ရာအာဆီယံ လွှတ်တော်အမတ်များအဖွဲ့ စတာတွေပါတဲ့ဒီလူခွင့်ရေးညပေါင်းအဖွဲ့ရဲ့မနေ့ကထုတ်ပြန်ချက်ထဲမှာ မြန်မာနိုင်ငံမှာလူခွင့်ရဲ့နေထိုင်ရုံဆက်မဖြစ်တာဝန်ရှိသူတွေကိုတာဝန်ယူတာဝန်ခံမှုရှိလောင်အမြန်ဆုံးအရေးယူဖို့လိုနေပြီလို့တိုက်တွန်းထားပါတယ်ဒီလူခွင့်ရေးအဖွဲ့တွေကပဲကုလသမဂ္ဂတွင်မှုချုပ်အနေနဲ့ဂွါတီမာလာတန်တမန်ဂတ်ရိုဆန်တဲကိုမြန်မာနိုင်ငံကလူခွင့်ရေးချုပ်ဖောက်မှုကြီးအတွက်စုံစမ်းစစ်ဆေးဖို့နဲ့အစိုးရကစားထုတ်ပြန်ဖို့တာဝန်ပေးခဲ့တာကအရေးပါတယ်ပထမအဆင့ ကျယ်လုပ်ခဲ့တဲ့အပေါ်ကုလသမဂ္ဂဘက်ကမတားဆီးနိုင်ခဲ့ဘူးလို့ကိုကဝေဖန်ထားပါတယ်မြန်မာစစ်အုပ်နဲ့တပ်မတော်ဘက်ကတော့ဒီရင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံပါဘူးခင်ဗျာ
EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်တစ်တွေဆွေးနွေးနိုင်ဖို့အတွက်ဗြိတိန်အစိုးရအဆင့်မြင့်ကိုယ်စားလှယ်တွေဘယ်လ်ဂျီယံနိုင်ငံကိုရောက်ရှိနေနေမှာပဲနှုတ်ထွက်ရေးအတွက်ဗြိတိန်ရဲ့သဘောထားကိုနားလည်ရခက်ခဲတယ်လို့ EU ထိပ်တန်းတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်လက်ရှိဗြိတိန်နိုင်ငံတွေကအခြေအနေတွေဟာရှုပ်ထွေးနေပြီးဘာတွေဖြစ်နေလဲဆိုတာသဘောမပေါက်ဘူးလို့ EU အလှည့်ကျဥက္ကဋ္ဌဖင်လန်ဝန်ကြီးချုပ်အန်တီရီနီကပြောကြားပါတယ်လက်ရှိပုံစံနဲ့ဆိုရင်သဘောတူညီချက်မရလဲဗြိတိန်နှုတ်ထွက်မှာတေချာတော့ဖြစ်နေတယ်လို့သူကပြောပါတယ်။ဥရောပပါလီမန်ဥက္ကဋ္ဌဒေးဗစ်ဆာဆိုလီကလည်းဗြိတိန်အစိုးရရောပါလီမန်ပါဘာဖြစ်ချင်နေတယ်လဲဆိုတာနားလည်ရခက်ခဲတယ်လို့ပြောကြားခဲ့ပါတယ်။ EU ဘက်ကဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်အတွက်အစွမ်းကုန်စ조사ထားပြီးသားဖြစ်တယ်လို့လည်း EU ခေါင်းဆောင်နှစ်ယောက်လုံးကပြောကြားခဲ့ပါတယ်။နှုတ်ထွက်ရေးသဘောတူညီချက်တွေမရှိဘဲဗြိတိန်မထွက်ရဘူးဆိုတော့ဥပဒေဗြိတိန်ပါလီမန်မှာအတည်ပြုပြဋ္ဌာန်းနိုင်ခြင်းများနေချိန်မှာပဲ EU ဆိုင်ရာဗြိတိန်ညှိနှိုင်းရေးမှုတွေ Brussels မှာရောက်ရှိနေပြီးတော့သဘောတူညီချက်ရဖို့အတွက်ဆွေးနွေးညှိနှိုင်းနေကြပါတယ်ရှင်။
တောက်ကြံနေခြင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေနေရရင်းကိုပြန်နိုင်ရေးတနနိုင်ငံအစိုးရတွေစ조사ခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့ပြန်လို့တဲ့ဆန္ဒရှိတယ်လို့ဆိုတဲ့ဟိန်းနူဘာသာဝင်တွေကိုပထမအဆင့်အနေနဲ့ပြန်ပို့ရေးအ мян ဆုံးစတင်မှုဘင်္ဂလားဒေ့ရှ်တန်အမတ်ကြီးကိုမြန်မာနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကခေါ်ယူအကြောင်းကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine ဆွေစနာဘဂနာနဲ့တွေ့ဆုံခြင်းမှာဒုက္ခသည်တွေနေရက်ကိုမပြန်ရဲအောင်လို့စခန်းတွင်းထဲမှာရှိနေတဲ့အစွန်းရောက်တွေကချင်းချောက်နေတာကြောင့်ဒီအစီအစဉ်တွေဟာမစတင်နိုင်မဲကြန့်ကြာနေရတာဖြစ်ကြောင်းတင်ပြခဲ့ကြပါတယ်အပြည့်အစုံကိုကိုစော်ဝင်းလိုင်းတင်ပြထားပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကဒုက္ခသည်စခန်းတွင်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကကိုယ်တော်နဲ့ကိုနေရက်ပြန်လို့တဲ့သူတွေကိုမြန်မာဘက်ကလက်ခံရေးအချိန်ချင်းစ조사ခဲ့ပေမဲ့အနားရောက်မှဒုက္ခသည်တွေဘက်ကမပြန်လို့ဘူးဆိုတဲ့ပြောဆိုမှုတွေထွက်လာတာကြောင့်နေရပြန်မဲ့အစီအစဉ်လေးအခုချိန်ထိမစတင်နိုင်ပဲဖြစ်နေတာပါ။နေရပြန်ရေးအခုလိုအခက်အခဲတွေရှိနေပြီးနောက်နေ့ကြန့်ကြနေတာဟာစခန်းအတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုချင်းချောက်မှုတွေရှိနေတဲ့အတွက်ဖြစ်တယ်ဆိုတာမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံအမတ်ကြီးမစ္စတာမန်ဂျူရဲကာရင်ခန်ချောက်ဒရီကိုစက်တင်ဘာလ5ရက်ကြာသပတေးနေ့ကခေါ်ယူအသိပေးခဲ့ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်က VOA ကိုပြောပါတယ
်။ဒီစခန်းထဲမှာဒီလူနည်းစုရှိတယ်ဒီလူနည်းစုကဒီပြန်လည်လက်ခံရေးလုပ်ငန်းစီမဖြစ်ဖို့ကြိုးပမ်းနေတဲ့လူတွေပေါ့နော်အဲ့တော့ဒီစကန်ထဲမှာရှိတဲ့လူတွေပြန်ရင်တဲ့လူတွေကိုတော့မှလိုက်ပြီးတော့တို့ကဟလာမင်းတို့ပြန်ရင်ဟလာမင်းတို့အသက်အန္တရာယ်ပြုမယ်ဒါကိုပဲအထီးဟလာမြန်မာနိုင်ငံဘက်ကိုပြန်ရောက်ရင်တော့မြန်မာနိုင်ငံအထီးလိုက်ပြီးအသက်အန္တရာယ်ပြုမယ်ဆိုတဲ့အထီးချင်းချောက်မှုမျိုးတွေရှိတဲ့အခါကျတော့ပြန်ကျင်တဲ့လူကတော့ဟိုကတော့ရှေ့ထွက်ပြီးတော့ဟလာကျွန်တော်ပြန်ရင်လည်းကျွန်မပြန်ရင်ပါလေလို့ပြောဖို့ကထည့်နေတယ်လေဘာကြောင့်လဲဆိုတော့ဒီအန္တရာယ်ကသူ့နားမှာရှိနေတာဘူးအဲ့တော့အဓိကကဘာလို့ ਆ မလဲဆိုရင်ဒီဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီစကန်တွေမှာရှိနေတဲ့အစွန်းရောက်ပေါ့နော်အစွန်းရောက်လူတွေကိုသူတို့တတိယရောက်တော့ခိုင်တွယ်နှိမ်နှင်းဖို့လိုလိမ့်မယ်
ဒုက္ခသည်အများစုဖြစ်တဲ့မွတ်စလင်ဘာသာဝင်တွေပြန်ဖို့အကြောင်းအမျိုးမျိုးကြောင့်အခက်အခဲရှိနေပေမဲ့လက်ရှိမှာမြန်မာနိုင်ငံကိုကိုယ်တော်နဲ့ကိုပြန်လာလို့တဲ့ဆန္ဒရှိကြောင်းထုတ်ဖော်ပြောဆိုထားတဲ့ဟိန္ဒူဘာသာဝင်444ယောက်ရှိနေတာကြောင့်ဒ ဒီလူတွေနဲ့နေရပြန်မဲ့အစီအစဉ်ကိုရတဲ့နေရာကစလို့တဲ့ဆန္ဒရှိကြောင်းဥဆုဟန်ကဘင်္ဂလားဒေ့ရှ်ကမှအကြီးကိုအတိပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလူတွေနေရပြန်ရေးကိစ္စကိုဘင်္ဂလားဒေ့ရှ်ဘက်ကစတင်လှုပ်ဆောင်လို့တဲ့ဆန္ဒရှိတယ်ဆိုတာကိုမတွေ့ရဘူးလို့ဥဆုဟန်ကပြောပါတယ်။
ကျွန်တော်တို့ဒီဟိန္ဒူလေးရာလေးစက်လေးယောက်ကိစ္စကိုကျွန်တော်တို့စပြောလာနောက်ဒီဂျာနယ်မှာလည်းကျွန်တော်အချိန်ချင်းလေးချင်းလောက်ထပ်ပြီးတော့သူတို့ဟိုမြစ်တာရက်ခံနဲ့ထပ်ပြီးတော့ရီမိုင်းနဲ့လုပ်တယ်ဆိုတော့သူတို့ရဲ့စကားကလေးကသူတို့ရဲ့အုံပြန်ချက်ကဘာလဲဆိုတော့ဒီဟိန္ဒူဘာသာဝင်တွေကိုပဲတီးကြားစပို့ပေးဖို့သူတို့မှာခက်ခဲရှိတယ်ဆိုပြီးတော့သူတို့ပြောတာရှိပါတယ်
အခုလေဒီတိုင်းပဲသူတို့မှာဒီရည်ရည်တိုင်းအပြောင်းလဲမရှိဘူးဆိုတာလည်းကျွန်တော်ကြားရပါတယ်ဒုက္ခသည်တွေနေရပြန်ပို့တဲ့လုပ်ငန်းစဉ်စတင်နိုင်ဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားအဆင်မပြေမှုတွေရှိနေပေမဲ့လည်းအခုနောက်ပိုင်းမှာဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်မှုတွေအရင်ကတဲ့ပိုလှုပ်လာတာကိုတွေ့ရကြောင်းမြန်မာနိုင်ငံသားဌာနအများအတွင်းဝန်ဦးစွန်ဟန်ကပြောပါတယ
ါတယ်ဆိုပြီးကျွန်တော်တို့ပြောခဲ့ပါတယ်ဆိုတော့ဒီတစ်ခါကတော့ထူးထူးခြားခြားလှုပ်လာတယ်ဆိုတော့သူ့မှာပြန်ဖို့သူ့မှာလည်းဆန္ဒရှိလာပုံရတယ်ပေါ့နော်သို့တော်လည်းဒီစကန်တွေမှာလက်တွေ့ဖြစ်ပြနေတဲ့အခြေအနေရဒီဒီချိန်မှာတော့မဖြစ်ခဲ့ဘူးနောက်တစ်ချက်ကအရေးကြီးတဲ့ချက်ကဘာလဲဆိုတော့ဒီဘင်္ဂလားဒေ့ရှ်အစိုးရကိုကျွန်တော်တို့ကဒီလူစင်ရင်ပေးတယ်3450ဒါစီစီပြီးသားလူတွေပြီးတဲ့အခါဘင်္ဂလားဒေ့ရှ်ကနေပြီးတော့ဒီတက်ဆိုင်ရာလုပ်ငန်းရှင်စနိုင်ဖို့အဖွဲ့အစည်းတစ်ခုနော်လုပ်တယ်အဖွဲ့အစည်းတစ်ခုပေးတာဒီ August 6ရက်နေ့တွေကပေးတယ်ဆိုတော့လေအဲ့ဒီအဖွဲ့အစည်းကဒီလူတွေကိုပြန်လူတွေလူကိုမေးတာမြန်တာလောက်တာတော့တော့စခဲ့22ရက်နေ့နေပြီး20ရက်နေ့ကျမှစနိုင်တဲ့အတွက်ဒီပေးရတဲ့စည်ရင်းတွေက3ပုံ2ပုံဟိုတော့သူတို့ပြတ်အောင်သူမမေးနိုင်ခဲ့တဲ့အနေအထားမှရှိတယ်အဲ့တော့နောက်ဆိုရင်ဒါအချိန်ယူပြီးဆောင်ရွက်ဖို့လည်းလိုအပ်တယ်ဆိုပြီးတော့အဲ့ဒီကတော့ပြောခဲ့တာပေါ့နော်
မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမာခရစ်စတင်းဘာဂနာနဲ့တွေ့ဆုံစဉ်မှာလဲမြန်မာဘက်ကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကမိမိသဘောနဲ့နေရပြန်လို့တဲ့သူတွေကိုအာဆာအဖွဲ့ကချင်းချောက်မှုတွေရှိနေတယ်ဆိုတာနဲ့ဟိန္ဒူဘာသာဝင်444ယောက်ကိုအစောတလင်နေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရကိုတိုက်တွန်းပြောဆိုပေးဖို့တင်ပြခဲ့ကြောင်းမြန်မာအစိုးရသတင်းတွေမှာဖော်ပြပါတယ်။တစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုမြန်မာအစိုးရကရိုဟင်ဂျာလို့အတိအမှတ်မပြုတ်ပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာကြုံလာရေးထိုးပြီးဒီလူတွေနေရပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့ကုလသမဂ္ဂအလက်အောက်ခံအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကစစ်စစ်ပြည်သားဒုက္ခသည်3000ကျော်ကိုပြန်လည်ခံဖို့မြန်မာဘက်အချမ်းကစောင့်ကြိုနေခဲ့ပေမဲ့ဒုက္ခသည်တွေတယောက်မှရောက်မလာတာကြောင့်အဲ့ဒီအစီအစဉ်လည်းပြတ်သွားခဲ့ရပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်ပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့2019ခုနှစ်အတွက် Raymond Magsaysay ဆုရှင်နေနဲ့တွေ့ဆုံမေးမြန်းခန်းကိုတင်ပြပေးကြပါတယ်လူလူအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်မှုအတွက်လွတ်လပ်တဲ့သတင်းစီစစ်မှုရှိဖို့နဲ့မှန်ကန်တဲ့သတင်းအချက်အလက်တွေရဖို့လိုတယ်လို့မြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းကပြောပါတယ်သူဟာ2019ခုနှစ်အတွက် Raymond Magsaysay ဆုချီးမြှင့်ခံရသူတွေထဲမှာတဦးအပါအဝင်ဖြစ်ပြီးတော့ဒီဆုကိုလက်ခံရယူဖို့အတွက်တခြားဆုရှင်နေနဲ့အတူဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေပါပြီ။ရိုက်တာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်း Raymond Magsaysay ဆုရှင်ရဲ့ပြောဆိုချက်တွေကိုကိုကျော်ကျော်သိန်းကစူးစီးတင်ပြထားတာနားဆင်ပါရှင်
။ကိုဆွေဝင်းဟာ Raymond Magsaysay ဆုချီးမြှင့်ခံရတဲ့ခုနှစ်ဦးမြောက်မြန်မာနိုင်ငံသားဖြစ်ပါတယ်။သူဟာလွတ်လပ်ပြီးကျင့်ဝတ်ဒိက္ခာနဲ့ကန့်ညီတဲ့လူမှုဘဝတွေအကြောင်းထဲထဲဝင်ဝင်ဖော်ထုတ်ရေးသားတဲ့စာနယ်ဇင်းပညာကိုလက်ခံပြုပြီးတရားမျှတမှုနဲ့အမှန်တရားကိုရှာဖွေရမှာမဆုံးမနစ်ကြိုးပမ်းခဲ့သူဖြစ်တာကြောင့်ဒီစုကိုချီးမြှင့်တာလို့ Raymond Magsaysay ဆု Foundation ရဲ့ Internet စာမျက်နှာမှာဖော်ပြထားပါတယ်။သတင်းစစ်ဆင်မှုမလွတ်လပ်ပဲမှန်ကန်တဲ့သတင်းအချက်လည်းမရပဲအထူးသဖြင့်ရုပ်ောက်ဘွယ်ကာလတွေတွင်လူအဖွဲ့အစည်းမှာဘာတွေဖြစ်နေတယ်ဆိုတာကိုဘာမှမသိရဘူးဆိုရင်လူလူအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုချမှတ်နိုင်မှာလဲလို့မနီလာမြို့တော်မှာ Riders သတင်းဌာနနဲ့ပြည်စုံမေးမြန်းခန်းတွင်ကိုဆူဝင်းကမေးခွန်းထုတ်ထားပါတယ
်။ How can they contribute to the political system?So I think that's where journalism is most important about as you really. That's why
the ဒီလိုဖြစ်နေရင်နိုင်ငံရေးစနစ်မှာလူလူကဘယ်လိုများပါဝင်လှုပ်ဆောင်နိုင်ပါပါလဲ။ဒါကြောင့်စာနယ်ဇင်းပညာဟာဒီနေရာမှာတကယ်တမ်းအရေးကြီးဆုံးလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံမှာသာမကတခြားနိုင်ငံအများပြားကအာဏာရှင်တွေဟာသတင်းမီဒီယာကိုဖိနှိပ်ထားခြင်းပြီးဝါဒဖြန့်ချီတာတွေကိုပဲ လူလူကိုပေးကျင်ကြတာပါဓမ္မသာလူလူကိုဇဝေဇဝါဖြစ်အောင်လုပ်နိုင်ပြီးမှားရွေးတဲ့လမ်းကြောင်းပေါ်ဆွဲခေါ်သွားနိုင်မှာကြောင့်ပါပဲ
ကိုစိုးဦးနဲ့အတူဒီနေ့စုချင်းမြင့်ခံရသူတွေကတော့ဖိလစ်ပိုင်နိုင်ငံကဂီတပညာရှင်ရိုင်ယန်ခါယာဘိုင်ယက်တောင်ကိုရီးယားနိုင်ငံကအနိုင်ကျင့်မှုတိုက်ဖျက်ရေးလုံဆော်စည်းရုံးသူခင်ဂျွန်ကီအိန္ဒိယနိုင်ငံကရုပ်သံတင်တင်ဆက်သူရာဗစ်ကူမာထိုင်းနိုင်ငံကလူခွင့်ရေးလှုပ်ရှားသူအန်ခနာနီလာပိုင်ဂျစ်တို့ဖြစ်ပါတယ်ခင်ဂျွန်ကီဟာသူ့ရဲ့တားဖြစ်သူအနိုင်ကျင့်ခံရတာကြောင့်ကိုယ့်ကိုယ်ကိုတတ်သိသွားပြီးတဲ့နောက်တောင်ကိုရီးယားအကြောင်းတွေမှာအနိုင်ကျင့်တာနဲ့အကြမ်းဖက်တဲ့လုပ်ရက်တွေပပျောက်ရေးဥဒီလုံဆောင်တဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်ခဲ့သူပါ။
ဒီကအန်တက်ကတာရှိပါသော
။ကျွန်တော်တို့ဘယ်သူမှကျွန်တော်တို့ပြောတာကိုနားမထောင်တာကြောင့်တိတ်ကိုခက်ခဲခဲ့ပါတယ
်။
ကျွန်တော်တို့လှုပ်ရှားမှုမှာဘယ်သူမှပါမလာပါဘူး။သတင်းမီဒီယာအားလုံးနဲ့ကျွန်တော်တို့တွေ့ဆုံပြီးကျောင်းသားတွေမှာဖြစ်ပျက်နေတာတွေကဘလောက်တောင်ဆိုးနေတယ်ဆိုတာတည်တည်ချာချာပြောပြတော့မှာပဲ။အစိုးရကနားထောင်လာပြီးအပြောင်းအလဲဖြစ်လာတာပါ။အ
ိန္ဒိယရုပ်သံသတင်းတင်ဆက်သူရာဗစ်ကူမာဟာအစိုးရရဲ့စင်စါလုပ်မှုပပျောက်ရေးသူရဲ့လှုပ်ဆောင်ချက်တွေကြောင့်အတိအမှတ်ပြုခံရသူပ
ါ You should be ready to hear any uncomfortable thing If you are not ready to hear any uncomfortable
thing ဆက်မသားစရဖြစ်ရမယ်ဘယ်လိုကိစ္စမျိုးကိုမဆိုကြားဖို့စဉ်းစားရှိနေတယ်ပါလေဒီလိုမှမဟုတ်ဘူးဆိုရင်တော့ခင်ဗျားဒီမိုကရေစီလူလားသူမဟုတ်ပါဘူးမကြားသေးခင်မဖတ်သေးခင်မကြည့်ရသေးခင်မှာသတ်မှတ်ချက်တွေထားမယ်ဆိုရင်ခင်ဗျားတကယ်ကောင်းတဲ့နိုင်ငံသားတယောက်လည်းမဟုတ်ပါဘူးဒါကြောင့်စဉ်းစားလို့တော့အပြေမဟုတ်ပါဘူးဘလို့ပုံစံမျိုးနဲ့မှရှိမနေသင့်ပေမဲ့ဝမ်းနေစရာကတော့ပုံစံမျိုးနဲ့ဆက်ရှိနေတော့မှာပဲ
နောက်ထပ်ဆုရှင်တူဖြစ်တဲ့အန်ခနာနီလပန်ဂျစ်ကတော့ထိုင်းနိုင်ငံလူခွင့်ရေးကော်မရှင်မင်းကြီးဟောင်းလူခွင့်ရေးတက်ကြွလှူရှားသူဖြစ်ပါတယ်ဒီချောက်ခွက်ထွက်ရေးလက်နက်ကင်ပုံကန်နေတဲ့ထိုင်းတောင်ပိုင်းကအမျိုးသမီးတွေရဲ့လူခွင့်ရေးကိုအဓိကအာရုံစိုက်လှူဆောင်တဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်သူလည်းဖြစ်ပါတယ
် Most of human rights defenders face seriously harassment and especially
လူခွင့်ရေးကိုကာကွယ်သူအများစုအထူးသဖြင့်သူတို့ဟာအမျိုးသမီးတွေဆိုရင်စိုးရတဲ့နှောက်ယှက်ချင်းချောက်မှုတွေနဲ့ကြုံကြရပါတယ်လူခွင့်ရေးကာကွယ်သူအမျိုးသမီးတွေဟာအမျိုးသားတွေထက်ပိုပြီးကြုံကြရပြီးတကယ်လုံးနေတဲ့သူအများစုကလည်းအမျိုးသမီးတွေပါသူတို့ရဲ့သဘာဝအရင်းအမြစ်တွေသဘာဝပတ်ဝန်းကျင်စာရာတွေကိုကာကွယ်ဖို့ကြိုးစားရင်အတော်များများအသက်ခံခဲ့ကြရပါတယ
်လေရင်တက်ကြလို့ကိုလွန်သွားခဲ့တဲ့ဖိလစ်ပိုင်သမရဟောင်းရီမိုမက်ဆီဆီကိုဂုဏ်ပြုပြီး1959ခုနှစ်မှာစတင်ခဲ့တဲ့ဒီဆုကိုအာဆာတိုက်ရဲ့နိုဘယ်ဆုလို့တင်စားပြောဆိုကြပါတယ်မြန်မာနိုင်ငံသားတွေလည်းဒီဆုကိုရထားတဲ့တခြားသူတွေကတော့1959ခုနှစ်မှာသတင်းစာဆရာဦးလောယုံနဲ့ပရာဟိတအလူရှင်ဒေါ်ဒီဒီလူး2002ခုနှစ်မှာဒေါက်တာစင်ဒီယာမောင်2009ခုနှစ်မှာတချင်တက်ကြွလှူရှားသူကစောဘော2013ခုနှစ်မှာမေတ္တာဖွံ့ဖြိုးရေးဖောင်ဒေးရှင်းတည်ထောင်သူကချင်မျိုးသမီးလက်ဖိုင်ဆိုင်ရော2015ခုနှစ်မှာနာယေးကူညီမှုအသင်းတည်ထောင်သူဦးကျော်သူတို့ဖြစ်ပါတယ်ဒီနေ့တည်းစုပြီးဝဲကိုမနီလာမြို့တော်မှာစက်တင်ဘာလ8ရက်တနင်္လာနေ့ကျရင်ကျင်းပမှာဖြစ်ပါတယ်ခင်ဗျာ
သောရရှင်များရှင်နိုင်ငံရေးညတွဲဆုံဆွေးနွေးဖို့ရည်ရွယ်ပြီးထိုးစစ်တွေရက်စဲချမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကကြေညာလိုက်ပါတယ်တမော်ကစစ်တိုင်းငါးတိုင်းမှာတစ်ဖက်သက်အဖြစ်ရဲ့နောက်ထပ်သတင်းသုံးဖက်သက်တမ်းတိုးဖို့ကြေညာခဲ့ပြီးတဲ့ရက်ပိုင်းတွင်မှာထွက်ပေါ်လာတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ပြီးကြေညာချက်ကနေတိုက်ပွဲတွေရက်စဲဖို့ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်အပြစ်ခက်ရဲစဲရေးတွေအပြန်အလှန်ကြီးညာထားချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေစေမှုနနက်ကန်ဖိပတ်ခါတွေရောပါရေးပြည်တွင်းငင်းငယ်ရေးရှေ့ဆက်နိုင်ရေးဘာတွေဆောင်ရွက်ဖို့လိုအပ်နေတယ်လဲစွာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ညစနေညတဲ့ဒီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့မြန်မာငြိမ်းချမ်းရေးနဲ့မြန်မာနိုင်ငံရဲ့အနေအထားကိုလူငယ်တွေသူ့ဒေသနာလှုပ်ရှားဖို့တိုက်တွန်းတဲ့အကြောင်းသတင်းလွှာတင်ဆက်ချင်ပါတယ်မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့လေ့လာထားတဲ့သူ့ဒေသနာအချက်အလက်တွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အကျိုးရှိသလိုမျိုးဆက်တဲ့လူငယ်တွေအနေနဲ့လည်းကိုယ်တိုင်မိကအကြောင်းအရာတွေကိုလေ့လာသူ့ဒေသနာလှုပ်ပြီးတော့ပြန်အသုံးချဖို့လိုကြောင်းငြိမ်းချမ်းရေးခေါင်းဆောင်မှုနဲ့သူ့ဒေသနာ Institute PLRI ဒီလိုမှမဟုတ်ဘူးဆိုရင်တော့ခင်ဗျာဒီလိုမှမဟုတ်ဘူးဆိုရင်တော့ခင်ဗျာဒီလိုမှမဟုတ်ဘူးဆိုရင်တော့ခင်ဗျာဒီလိုမှမဟုတ်ဘူးဆိုရင်တော့ခင်ဗျာဒီလိုမှမဟုတ်ဘူးဆိုရင်တော့ခင်ဗျာဒီလိုမှမဟုတ်ဘူးဆိုရင်တော့ခင်ဗျာဒီလိုမှမဟုတ်ဘူးဆိုရင်တော့ခင်ဗျာဒီလိုမှမဟုတ်ဘူးဆိုရင်တော့ခင်ဗျာဒီလိုမှမဟုတ်ဘူးဆိုရင်တော့ခင်ဗျာဒီလိုမှမဟုတ်ဘူးဆိုရင်
သားထားရဲမြန်မာပြည်တွင်ငြိမ်းချမ်းရေးအခြေအနေတွေကိုလေ့လာထားတဲ့သုတေသနအစီရင်ခံစာ6ဆောင်ကိုမနေ့ကစက်တင်ဘာ5ရက်ကထုတ်ပြန်လိုက်ပါတယ်။ PLRI ကလုပ်ထားတဲ့သုတေသနရှာဖွေတွေ့ရှိချက်တွေကိုပြည်သူလူထုတွေကြားမှာရောပြီးတော့ငြိမ်းချမ်းလှုပ်ဆောင်ရေးအဖွဲ့အစည်းတွေကြားမှာပါပို့ပြီးသိလာဖို့အသုံးချနိုင်ဖို့ရည်ရွယ်ထားတာလို့ PLRI တည်ထောင်သူတဦးဖြစ်တယ်လို့တပြေ Foundation ရဲ့ဘုတ်အဖွဲ့ကစောမျိုးမင်းသူက VOA ကိုပြောပါတယ်။PLRI ကရှာတွေ့ထားတဲ့သုတေသနရဲ့အပေါ်မှာယုံကြည်လို့ရနိုင်ကြောင်းသူကအခုလိုပြောရပ
ါသုတေသနသုတေတီတယောက်ရဲ့လှုပ်တင်လှုပ်ထိုက်တတိထားတဲ့တတိထားတိုက်တဲ့အချက်တွေအားလုံးကိုလည်းကျွန်တော်တင်ပေးသလိုသုတေသနရဲ့အရေးအသွေးကိုလည်းအကောင်းဆုံးဖြစ်ကိုကျွန်တော်တို့တင်ကြားပြီးတော့မှလည်းကျွန်တော်လုပ်တာပေါ့နော်ဆိုတော့ကျွန်တော်တို့ယုံကြည်တာကတော့ရလာတဲ့ရှာဖွေတွေ့ရှိချက်တွေကအနည်းဆုံးတော့လက်ရှိမြေပြင်မှာတကယ်ဖြစ်ပျနေတဲ့ဟာတွေကိုထင်ဟပ်ပြီးတော့မှအကြောင်းအရာတွေကိုပြန်လည်တင်ပြနိုင်တဲ့သုတေသနတွေ့ရှိချက်တွေကိုကျွန်တော်တို့ယုံကြည်တယ်။ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတဲ့မြန်မာနိုင်ငံတွင်းမှာတက်ရောက်မှုရှိနေတဲ့လူထုတွေရဲ့အတန်နဲ့သူတို့ဇီးရဲ့သူတို့ရဲ့ကွင်းပေါ်မှာမြေပြင်မှာဖြစ်ပျတဲ့ဟာကိုရှာဖွေတွေ့ရှိချက်ပဲလို့ကျွန်တော်တို့ယုံကြည်ပါတယ်။
မြန်မာငြိမ်းချမ်းရေးကိုရှာဖွေခြင်းလို့ခေါင်းစဉ်တက်ထားတဲ့ PLRI ရဲ့သုတေသနစာရန်းတွေမှာထိတ်ဆုံးစွာကနေအောက်ခြေမြေပြင်အဆင့်ထိအလွှာပေါင်းစုံကအမြင်ကိုစမ်းစစ်လေ့လာထားတာလို့ဆိုပါတယ်။သုတေသနကိုမြန်မာပြည်တွင်းကလူငယ်တွေလည်းလောက်ကြဖို့သူကအခုလိုစက်ပြောပါတယ်
။ဆိုတော့မြန်မာနိုင်ငံမှာရှိတဲ့လူငယ်တွေဟာကိုယ့်ရဲ့တိုင်းပြည်ရဲ့အကြောင်းအရာကိုကိုယ့်ဟာကိုယ်သုတေသနလုပ်ပြီးတော့မှရှာဖွေတွေ့ရှိချက်တွေကိုကိုယ့်တိုင်းပြည်ရဲ့အဖြေတွေထဲမှာပြန်ပြီးတော့သုံးနိုင်မှုလေကျွန်တော်မျှော်လင့်ပါတယ်။ဘာလို့ဆိုမြန်မာနိုင်ငံမှာအခုကြည့်ရသုတေသနတော်တော်များကြီးလိုက်လို့ရှိရင်မြန်မာနိုင်ငံသားမဟုတ်တဲ့သူတွေကသုတေသနလုပ်တာများပါတယ်။ဒါကတော့ကျွန်တော်ရည်ရွယ်ချက်ကမြန်မာနိုင်ငံသားတွေကသုတေသနပြန်လုပ်ဖို့အတွက်အထူးသဖြင့် new generation လူငယ်တွေကသုတေသနလုပ်ဖို့အတွက်ကျွန်တော်ရည်မှန်းတာ
။ PLRI နဲ့ပူးပေါင်းလုံဆောင်ခဲ့တဲ့ကျောင်းသားလူငယ်တွေကသုတေသနအစဉ်ကစား6ဆောင်ရေးခဲ့ပြီးဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့သဘောထားအမြင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့မတိုးနောက်မဆုတ်အခြေအနေတွေပြီးတော့ရခိုင်ပြည်မြောက်ပိုင်းလူနည်းစုအကြမ်းဖက်အရေးခင်အတွေ့အကြုံတွေစရဲ့သုတေသနစာရန်တွေလည်းပါဝင်ခဲ့ပါတယ်
ကိုစောထပ်ပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မုံကတလှည့်ပြောပြပေးပါဦးရှင်
ဇင်ဘာဝေနိုင်ငံသမ္မတဟောင်းရောဘတ်မူဂါဘီအသက်65နှစ်မှကွယ်လွန်သွားပါတယ်။သမ္မတဟောင်းမူဂါဘီကွယ်လွန်ကြောင်းကိုလက်ရှိသမ္မတက Twitter လူမှုကွန်ရက်ပေါ်မှာအသိပေးပါတယ်။ဇင်ဘာဝေနိုင်ငံဗြိတိန်လက်အောက်ကနေလွတ်လပ်ရေးရခဲ့ပြီးတဲ့နောက်ပိုင်း1980ခုနှစ်ကစပြီးတော့ရောဘတ်မူဂါဘီဟာနှစ်ပေါင်း38နှစ်ကြာဒီနိုင်ငံကိုအုပ်ချုပ်ခဲ့သူဖြစ်ပါတယ်။ဇင်ဘာဝေသမ္မတဟောင်းမူဂါဘီကိုတချို့ကလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့တော်လှန်ရေးသမားတယောက်လို့မြင်ကြသလိုတချို့ကလည်းအာဏာရှင်တယောက်လို့မြင်ကြပါတယ်။ဇင်ဘာဝေသမ္မတဟောင်းဟာဒီစင်ကာပူဆေးရုံတစ်ခုမှာဆေးကုသမှုခံယူရင်းနဲ့ကွယ်လွန်သွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအရှေ့ဘက်ကာယိုရာမှာရှိတဲ့ဒီမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုတိုရီယာဟာရီကိန်းမုန်တိုင်းဟာဟာရီကိန်းပြင်းအားအဆင့်တက်နဲ့ဝင်ရောက်တိုက်ခတ်နေပါတယ်။ကြာသပတေးနေ့တွေကဒီမုန်တိုင်းကြောင့်တောင်ထဲမြောက်ကယ်ရိုလိုင်းနားပြည်နယ်တွေမှာလေဆင်နှာမောင်းတိုက်ခတ်မှုတွေမိုးကြီးရေရှမ်းမှုတွေဖြစ်ပွားခဲ့ပါတယ်။နိုင်တော်တော်ကြကြအတွင်းမြောက်ကယ်ရိုလိုင်းနားကန်ယူရန်တွေနားနဲ့ကန်ယူရန်တွေပေါ်ကိုမုန်တိုင်းပဟုဖြတ်သွားနေလိမ့်မယ်လို့အမေရိကန်ဟာရီကိန်းဌာနကတောက်ကြနေမနေ့အစောမှာပြောကြားခဲ့ပါတယ်။အဲ့ဒီမုန်တိုင်းဟာဒီမြောက်ပိုင်းကိုရွေ့သွားနိုင်ပြီးတော့ New England ကန်ယူရန်တွေဘက်ကိုစနေနေ့မနေ့ပိုင်းဝင်ရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်။EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်တွေဆွေးနွေးနိုင်ဖို့ဗြိတိန်အစိုးရအဆင့်မြင့်ကိုယ်စားလှယ်တွေဘယ်လ်ဂျီယံနိုင်ငံကိုရောက်နေချိန်မှာပဲဒီနှုတ်ထွက်ရေးအတွက်ဗြိတိန်ရဲ့သဘောထားကိုနားလည်ရခဲ့တယ်လို့ EU ထိပ်တန်းတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။လက်ရှိဗြိတိန်နိုင်ငံတွေကအခြေအနေတွေဟာရှုပ်ထွေးနေပြီးတော့ဘာတွေဖြစ်နေလဲဆိုတာသဘောမပေါက်ဘူးလို့ EU လက်ကျဥက္ကဋ္ဌဖင်လန်ဝန်ကြီးချုပ်ကဒီကနေ့ပြောကြားပါတယ်ရှင်။
တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းကျဉ်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်ကျော်သိန်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitex Zonet ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာမြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.